လာရှိုးမျိုးကစစ်အနာရှင်စန့်ကျင်ရေးဆန္ဒပြပွဲကိုဒုတိယနေ့အဖြစ်လုံခြုံရေးတပ်ဖွဲ့တွေကဖြိုခွဲပြီးနေကင်းတနာရီလောက်မှာအခုလိုဖမ်းဆီးတာတွေဖြစ်ပွားခဲ့တာပါဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးကချင်နှစ်ချင်းခရိုင်ဖျားเจ้าနဲ့နီးစပ်သူတဦးက VOA ကိုအခုလိုပြောပါတယ
်အဲဒီကချင်เจ้าဖက်အဝင်းစစ်တယ်ပေါ့နော်တကားတွေလည်းရိုက်ဖျက်ထားတယ်အဲဒီနားမှာလည်းရဲကားတွေအများကြီးရောက်လာပြီးတော့အဲမှာပစ်ခတ်မှုတွေလည်းဖြစ်ခဲ့တယ်ပေါ့နော်လောလောဆယ်ကတော့အတိအကျမသိဘူးအဲ့ဒီရာဘာကြီးနဲ့လို့ထင်တာပဲထိခိုက်မှုကတော့မသိသေးဘူးကချင်းချောင်းကျတော့သူဝင်းအကျဲကြီးလေဒီအထက်ဝင်ဖမ်းတယ်လို့ပြောတာပဲ7ယောက်လို့ပြောတယ
်ကချင်းဖះเจ้าမှာဒီလိုဘာကြောင့်ဖြစ်တာလဲဆိုတော့ဆန္ဒပြပွဲမှာပါဝင်သူတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီလိုသူတို့ရဲ့ informer လို့ထင်ရတဲ့လူတယောက်ကတော့ဖမ်းမိတယ်အခုအဲ့ဒီကတော့ဟုတ်မဟုတ်တော့စဉ်းနေတယ်လို့မရှိဘူးလေအခုချက်ကြောင်ကိုဖျက်ဆီးတဲ့ကိစ္စကလည်းဒီ informer ကိုဖမ်းထားလို့အပြင်းအထန်သူ့ဖျက်ဆီးတဲ့ကိစ္စအဲ့ဒီမှာဖမ်းတဲ့လူတွေကရှိရဲ့ချက်ကြောင်ကိုခေါ်ရလို့ထင်လို့အဲ့ချက်ကြောင်ကိုဖျက်ဆီးရောသွားတာအဲ့ဖမ်းဆီးကချက်ကြောင်ဆရာတွေရောဟိုဝင်ရောက်နားခုတယ်ဆန္ဒပြဝင်ရောက်နားခုတယ်ပြီးတော့အားလုံး9ယောက်လောက်ပါလာပြီးတော့ကြားတယ
်ဒီကနေ့မနေ့အစောပိုင်းကဆန္ဒပြသူတွေစုယုံချိန်မှာရဲတပ်ဖွဲ့ကမျက်ရည်ယိုဘုံနဲ့ပစ်ခတ်လူစုခွဲခဲ့ကြအောင်အဲ့ဒီနောက်လူပြန်စုပြီးဆန္ဒပြချိန်မှာထပ်မံလူစုခွဲခံရပြီးဆန္ဒပြသူတွေကရဲသတင်းပေးလို့ယူဆသူတအုပ်ကိုဖမ်းဆီးခဲ့တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်အခြားဒေသခံတွေကတော့14ယောက်ဖမ်းဆီးခံရကြောင်းပြောဆိုတာရှိသလိုဖះเจ้าနဲ့နီးစပ်သူတချို့ကတော့ကချင်နှစ်ချင်းခရိုင်ဖះเจ้าကဓမ္မဆရာကိုဖမ်းဆီးခံရပြီးကြံသူတွေဘလောက်ပါသွားတယ်ဆိုတာမသိရဘူးလို့ဆိုပါတယ်ကချင်နှစ်ချင်းခရိုင်ကျောင်းကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာဆက်သွယ်လို့မရခဲ့တယ်လို့လာရှိုးမျိုးမြို့မရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ဖမ်းဆီးတာမသိကြောင်းသာပြန်လည်ဖြေကြားပါတယ်လာရှိုးမြို့ဆန္ဒပြလှုပ်ရှားမှုတွေကိုတနင်္ဂနွေနေ့ကမျက်ရည်ယိုဘုံရာဘာကြီးစရတွေအုံပြုပြီးစတင်ဖြိုခွဲခဲ့တာပါတနင်္ဂနွေနေ့ကတော့9ယောက်ဖမ်းဆီးခံရပြီး12ယောက်အနည်းဆုံးထိခိုက်ခဲ့ကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်သူတွေကပြောပါတယ်လောလောဆယ်အထိတော့ဖမ်းဆီးခံရသူတွေပြန်လွတ်ပေးတာမရှိသေးပါဘူး